နှင်းစီပါတီလို့လူသိကြတဲ့ညီညွတ်သောဒီမိုကရက်တစ်ပါတီ UDP ကိုဖျက်သိမ်းလိုက်ကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအောက်တိုဘာ18ရက်မှာကြေညာပါတယ် UDP ပါတီဟာနိုင်ငံရေးပါတီများမှတ်ပုံနေခြင်းဥပဒေပုံမှန်12နဲ့ပုံမှန်15ပုံမှန်ခွဲတွေအရပါညီစွန်းကြောင်းစီစစ်တွေ့ရှိရတဲ့အတွက်နိုင်ငံရေးပါတီမှတ်ပုံတင်ခြင်းပုံမှန်12နဲ့အညီ UDP ကိုနိုင်ငံရေးပါတီအဖြစ်ကနေပယ်ဖျက်လိုက်ကြောင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလသိန်းလက်မှတ်နဲ့ကြေညာခဲ့တာပါပါတီကိုအခုလိုဖျက်သိမ်းလိုက်တဲ့အတွက် UDP ပါတီကိုကိုစားပြုဝင်ရောက်ရှင်ပြိုင်ဖို့ပြင်ဆင်ထားတဲ့လွှတ်တော်ကိုယ်စားလှယ်တောင်းတွေဟာလည်းရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်နိုင်ခွင့်ရှိတော့မှာမဟုတ်ဘူးလို့ကြေညာချက်မှာဖော်ပြပါတယ်နှင်းစီပါတီဥက္ကဋ္ဌဦးကျော်မြင့်ခေါ်စကုံစုံဆောင်ခေါ်မိုက်ကယ်ဟွာဟူးဟာစီဝါရေးကုမ္ပဏီများအဲ့ဥတွေကိုချိုးဖောက်ခဲ့မှုနဲ့1998မှာထောင်ဒဏ်6နှစ်ကြာခံခဲ့ရပါတယ်1999မှာမန္တလေးအိုးဘိုထောင်ကနေထွက်ပြေးလွတ်မြောက်ပြီးကနေဒါနိုင်ငံကိုရောက်ရှိသွားတာပါအဲ့လိုထောင်ပြေးမှုအတွက်ပုံမှန်224ရာအော်တိုဝါလာဇမ်းမိုင်းမှာသူ့ကိုဖမ်းဆီးပြီးစစ်ဆေးခဲ့ရမှာတရုတ်နိုင်ငံကနေမြန်မာနိုင်ငံတဲကိုကျပ်ငွေ16ဘီလီယံကျော်တရားမဝင်လွှဲပြောင်းခဲ့တာပေါ်ပေါက်ခဲ့ကြောင်းသမရယုံပြောခွင့်ရဦးစော်ထေကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ဒါဟာ2014ငွေမဲခွာချမှုတပ်ဖြတ်ရေးဥပဒေပုံမှန်43နဲ့လည်းညီစွန်းနေကြောင်းပြောပါတယ်ဒါတွေကိုအမြန်စစ်စစ်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရေးယူနိုင်ဖို့တင်ပြထားကြောင်းလဲဦးစော်တေးကပြောခဲ့တာပါ